အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူ25သန်းကျော်နေပြီလို့ John Hopkins တက္ကသိုလ်ရဲ့တင်းငရင်းနဲ့စစ်တမ်းမှာဖော်ပြထားပါတယ်။ကမ္ဘာမှာတော့ဒီရောဂါအကူးစက်ခံရသူကသန်း100နီးပါးရှိနေပြီဖြစ်ပြီးသေဆုံးရသူက2သန်းကျော်နေပါပြီ။ဒီရောဂါကူးစက်မှုစတင်တာတစ်နှစ်တင်းတင်းပြည့်တဲ့အချိန်မှာပဲ။အမေရိကန်နိုင်ငံကကမ္ဘာမှာကူးစက်မှုအများဆုံးဖြစ်နေပြီးသေဆုံးရသူကလည်း4သန်းကျော်ရှိနေပါတယ်။ဒါပေမဲ့ဒီသတင်းပတ်တွေမှာတော့အနည်းငယ်ညော့ကျလာခဲ့တာဖြစ်ပြီးနိုင်ငံတွင်းနေစဉ်ကူးစက်မှုနှုန်းကိုကြည့်ရင်ဇန်နဝါရီလအစောပိုင်းမှာတနေ့ကို2သိန်းခွဲနီးပါးရှိရာကနေပြီးခဲ့တဲ့သတင်းပတ်တွေမှာတော့3သိန်း9000ကျော်လောက်ပဲဖြန့်မြန့်ရှိတော့တာတွေ့ရပါတယ်။သမ္မတသစ်ဂျိုးဘိုင်ဒန်ကသူသမ္မတတာဝန်ယူချိန်ကစပြီးရက်ပေါင်း100အတွင်းဒီရောဂါကာကွယ်ဆေးအလုံးပေါင်းတန်းတရာပြည်သူတွေကိုထိုးပေးဖို့ရည်မှန်းထားတာကြောင့်ဒါဟာအဲ့ဒီအချိန်တွင်အမေရိကန်68သန်းလောက်တဲ့ COVID-19 ရောဂါကာကွယ်မှုရမယ်သဘောဖြစ်ကြောင်းကူးစက်ယောဂါဆိုင်ရာအမေရိကန်ထိပ်တန်းပညာရှင်ဒေါက်တာအန်တိုနီဖောက်ချီကတင်းငွေနေမှာပြောပါတယ်။သမရရဲ့ရည်မှန်းချက်ကဆေးလုံးပေါင်းတန်းတရာအတွက်ဖြစ်ပြီးလူပေါင်းတန်းတရာကိုဆိုလိုတာမဟုတ်ဘူးလို့လည်းပြောပါတယ်။အခုထိုးပေးနေတဲ့ကာကွယ်ဆေးတွေကနှစ်ကြိမ်ထိုးရတာဖြစ်ပါတယ်။သမရရဲ့ရည်မှန်းချက်ပြည့်ဖို့ကခက်ခဲနိုင်တယ်လို့လည်းတတိပေးထားပါတယ်။